ပြည်ပရောက်မြန်မာတွေဟာကမ္ဘာလုံးဆိုင်ရာနှွေးဦးဒေါ်လာရေးလှုပ်ရှားမှုဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်17ရက်နေ့18ရက်တွေမှာဆန္ဒပြနေကြပါတယ်။နယ်သာလန်နိုင်ငံရောက်မြန်မာအရေးလှုပ်ရှားသူတွေကတော့ဇူလိုင်19အာဇာနီနေ့အတွက်ရောဆရာနာသိမ့်မှုကိုဆန့်ကျင်ရင်းပြည်တွင်းမှာကြာဆုံးသွားတဲ့သူတွေအတွက်ပါဝန်ထဲထုတ်ဖော်တဲ့အနေနဲ့ဒါဟန်မျိုးမှာဆန္ဒဖော်ထုတ်ခဲ့ကြတယ်လို့ကိုတိုင်းပါဝင်သူမှသင်းသင်းဆွေကဒီဝေကိုပြောပါတယ်။
ကျမတို့နယ်သာလန်နိုင်ငံမှာ19ရက်နေ့အာဇာနီနေ့အတွက်ကိုဂုဏ်ပြုတဲ့အနေနဲ့ရောမျိုးဥတော်ဆိုင်ရေးမှာကြာတုံးသွားတဲ့အာဇာနီသူရဲကောင်းလေးတွေအတွက်ကိုပါအသေးပြုတဲ့အနေနဲ့ဆန္ဒထုတ်ဖော်ပြရခြင်းဖြစ်ပါတယ်
။လူတရာရောတက်ရောက်ခဲ့တဲ့အဲ့ဒီခန္ဓာမှာလက်ရှိရင်ဆိုင်နေရတဲ့ COVID-19 တတိယလှိုင်းကြောင့်နေ့စဉ်နဲ့အမျှကူးစက်သေးဆုံးနေသူတွေအတွက်စိတ်ထိခိုက်ကြေကွဲရတယ်လို့လည်းသူတို့ကဖော်ထုတ်ပြောကြားခဲ့ရပါတယ်။ဇူလိုင်18ရက်နေ့စနေနေ့တုန်းကလည်းမျိုးဥတော်ဆိုင်ရေးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုအဖြစ်အမေရိကန်ပြည်ထောင်စုနယူးယောက်နဲ့ဘော့စတန်အပါအဝင်ကနေဒါနိုင်ငံတွေမှာပါဆန္ဒပြခဲ့ကြပါတယ်။